ထိုင်းနိုင်ငံကိုအရသာအုပ်ချုပ်ရေးပြန်လည်ကျင့်သုံးနိုင်ရေးအထွေထွေရွေးကောက်ပွဲကျင်းပမယ့်ကိစ္စကိုထပ်ပြီးနှောင့်နှေးလိုက်တဲ့အတွက်ထိုင်းစစ်အစိုးရဟာဝေဖန်မှုတွေကြီးထွားလာနေပါတယ်။အမျိုးသားငြိမ်းချမ်းရေးနဲ့ဥပဒေစိုးမိုးရေးကောင်စီအဖြစ်နဲ့ထိုင်းစစ်အစိုးရက2014ခုနှစ်မေလကတည်းကနိုင်ငံအာဏာကိုရယူခဲ့တာဖြစ်ပြီးရွေးကောက်ပွဲတွေကျင်းပရေးနိုင်ငံရေးလမ်းပြမြေပုံကိုချမှတ်ခဲ့တာမှာပထမဆုံးရွေးကောက်ပွဲကို2016မှာကျင်းပဖို့သတ်မှတ်ခဲ့တာပါ။စစ်တပ်ကခန့်အပ်တဲ့တိုင်းပြည်ပြည်ပြုလွှတ်တော်ကရွေးကောက်ပွဲကို2019ခုနှစ်ဖေဖော်ဝါရီလကိုနောက်ဆုတ်လိုက်ပါတယ်။ဒီမတိုင်ခင်တုန်းကတော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဖရယွတ်ချန်ဝချာကနိုဝင်ဘာလထဲမှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုခဲ့သေးတာပါ။ရွေးကောက်ပွဲပြီးစစ်ဆိုးရဆင်ပေးရတာဝန်ခံတဲ့ဂရိမျိုးကိုလည်းဗိုလ်ချုပ်ကြီးဖရယုတ်ကမီဒီယာတွေမှာရှောင်ရှားဖြေကြားခဲ့ပါတယ်။ဥပဒေပြုရေးအခက်အခဲကြောင့်နှောင့်နှေးရတာလို့အစိုးရတာဝန်ရှိသူတွေကတော့ပြောပါတယ်။ရွေးကောက်ခံဝန်ကြီးချုပ်ရင်းလတ်ရှနဝတ်အစိုးရကိုစန့်ကျင်ဆန္ဒပြမှုတွေလာနေချေပေါ်ပေါက်ခဲ့ပြီးနောက်ပိုင်း2014ခုနှစ်မေလမှာထိုင်းစစ်တပ်ကအာဏာရယူခဲ့တာဖြစ်ပါတယ်။အဂရိလိုက်စားမှုတွေနဲ့ထိုင်းစစ်အစိုးရအပေါ်ဝေဖန်မှုတွေတိုးလာနေတဲ့တစ်ချိန်တည်းမှာပဲလူလက်တန်းစားလူလူကြမှာတော့ယာရုကဖေရှားခံရတဲ့ဝန်ကြီးချုပ်ဟောင်းတက်စင်ကိုလိုလားတဲ့အစိုးရတရပြန်ဖြစ်လာပြီးကမောက်ကမအခြေအနေတွေပြန်ဖြစ်လာမဲ့အပေါ်မှာစိုးရိမ်နေကြပါတယ်လူကြိုက်နည်းလာနေတဲ့စစ်တပ်အနေနဲ့တော့အစိုးရစန့်ကျင်မှုတွေနဲ့ဝေဖန်မှုတွေအပေါ်ဖိနှိပ်မှုတွေတိုးလှုပ်လာတယ်လို့အခွင့်အရေးအဖွဲ့တွေကပြောပါတယ်ထိုင်းနိုင်ငံမှာလူငါးဦးထက်ပိုပြီးတော့မစုစည်းရလို့တားမြစ်ထားတာဖြစ်ပါတယ်ရှင်